ရခိုင်ပြည်နယ်မှာဖြစ်နေတဲ့လူသားချင်းစာနာဆရာပြဿနာကိစ္စကိုအမေရိကန်နိုင်ငံသားဝန်ကြီးကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ကိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်။စက်တင်ဘာလ19ရက်အင်္ဂါနေ့တုန်းကဝန်ကြီး Rex Tillerson နဲ့ဒေါင်ဆန်းစုကြည်တို့ဆက်သွယ်စကားပြောခဲ့တာမှာပြဿနာဖြစ်နေတဲ့နေရာတွေစီကိုအကူအညီပေးနိုင်ရေးအတွက်မြန်မာအစိုးရနဲ့စစ်တပ်ကပံ့ပိုးဆောင်ရွက်ပေးဖို့အတွက်ဝန်ကြီး Tillerson ကတိုက်တွန်းခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနကသတင်းထုတ်ပြန်ပါတယ်။စိုးရင်စရာကောင်းတဲ့လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်ဆောင်ရွက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုဖြေရှင်းဖို့လေအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Tillerson ကတိုက်တွန်းခဲ့တဲ့အကြောင်းကိုဒီနိုင်ငံသားဌာနပြောခွင့်ရသူ Heather Newell ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေအဆုံးသတ်အောင်မြန်မာအစိုးရတနိုင်ထံချဆောင်ရွက်နေတာနဲ့အကြမ်းဖက်မှုတွေကြောင့်အိုးအိမ်ပြစ်ထွက်ပြေးနေသူတွေပြန်လာခွင့်ပြုတဲ့အပေါ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကကြိုဆိုကြောင်းလဲတောင်းဆန်းစုကြည်ကိုပြောကြားခဲ့ပါတယ်။အခြေအနေတွေကိုကုလသမဂ္ဂဆောင်ကြည့်လေလာခွင့်ပြုဖို့ဖုန်းနဲ့ဆက်သွယ်ပြောဆိုစဉ်မှာတောင်းဆိုခဲ့တယ်လို့လည်းဒီအမည်မဖော်လိုတဲ့နိုင်ငံသားဌာနထိပ်တန်းတာဝန်ရှိသူတယောက်က AP သတင်းဌာနကိုပြောကြားပါတယ်။အမေရိကန်ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ဟာလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်မြန်မာနိုင်ငံမှာရောက်ရှိနေပါတယ်။တစ်ချိန်တည်းမှာပဲဒီမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေအတွက်ပြင်းထန်ထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုကိုအမေရိကန်အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတဆင့်လုပ်ပါလို့အမေရိကန်လွှတ်တော်အမတ်24ရောက်ကလက်မှတ်ရေးထိုးပြီးတော့နိုင်ငံသားဝန်ကြီး Tillerson ကိုတောင်းဆိုခဲ့ပါတယ်။စက်တင်ဘာ19ရက်နေ့ဆွဲနဲ့နိုင်ငံသားဝန်ကြီးစီပေးပို့တဲ့စာရဲမှာမြန်မာစစ်တပ်နဲ့စီစဉ်ထားတဲ့စစ်တပ်နဲ့အစီအစဉ်တွေအားလုံးကိုအမြန်ဆုံးရပ်ဖို့တောင်းဆိုပါတယ်။အရသာအစိုးရအုပ်ချုပ်မှုကိုမနာခံတဲ့အပြင်အပြစ်မဲ့ပြည်သူတွေကိုလူသားမဆန်စွာဆောင်ရွက်နေတဲ့မြန်မာစစ်တပ်နဲ့အမေရိကန်ကပုံမှန်အတိုင်းဆက်ဆံနေဖို့မတင်ဘူးလို့လွှတ်တော်အမတ်ဂျိုးဆက်ခရော်လီဦးဆောင်လက်မှတ်ထိုးပေးပို့တဲ့စာရဲမှာရေးသားထားပါတယ်ရှင်။